Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ23ရက်ကြာတာပရင်နေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VO Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ကြာတာပရင်နေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကုအောင်လွင်ဦးနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်အခက်အခဲတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအမေရိကန်တန်အမတ်ကြီးကအပိတ်လိုက်တဲ့သတင်းမြန်မာအတွက်အိန္ဒိယကကိုဗစ်ကာကွယ်ဆေးတသန်းလှူဒန်းလိုက်တဲ့သတင်းဒါ့အပြင်အာဖဂန်ကလူသားချင်းစာနာမှုအထောက်အကူတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးမှာပါ။အဲ့ဒီအထက်ကတင်ပြပေးမှာတကူကတော့
တနက်နေ့ပြဖို့ပြီးတော့ဖန်ခံတဲ့ကလေးရှိတယ်။ပြီးရင်ကောင်းနေတဲ့ guy နဲ့ဆောင်းသွားတယ်။တနက်တင်နဲ့လေးမင်းတို့လှုပ်တယ်။စက်ရှလုံးများတော့မှပြန်လှုပ်ပေးတယ်
။ကလေးငယ်တွေကိုဖန်စီနှိပ်စက်တဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံနားဆင်ရမှာပါ။အဲ့ဒီနောက်ထိုင်းနယ်စပ်မှာ KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့သတင်း၊ကရင်ပြည်နယ်ဝင်းကြီးချုပ်ကိုထောင်တန်းတွေချမှတ်လိုက်တဲ့သတင်းနဲ့အတူအပတ်စဉ်ကဏ္ဍအရေးအနေနဲ့လူထုနဲ့ကျန်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။ကဲအခုတော့နောက်ဆုံးရထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါခင်ဗျာ။
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုအကူအညီအထောက်အပံ့တွေပေးဖို့နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်တူးနေမှာဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရတာလီဘန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူထားတာတွေကိုချိုးဖောက်ခြင်းမရှိဘဲအာဖဂန်ကိုအကူအညီအထောက်အပံ့တွေပေးဖို့တနည်းခွင့်ပြုလိုက်ပါတယ်။ဒီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကလုံခြုံရေးကောင်စီမှာတင်ပြခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ကြောင်းနဲ့အာဖဂန်ရဲ့စီးပွားရေးအတွက်အထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကပြောဆိုပါရယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စီးပွားရေးနဲ့ငွေကြေးဆိုင်ရာပိတ်ဆို့ထားမှုတွေကိုလည်းအလင်းအမြန်ဖယ်ရှားပေးလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောဆိုခဲ့ပါရယ်ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီးဂျက်ဖ်တီဒူလာရင်းကတော့ဒီကူညီထောက်ပံ့မှုတွေကအဖွဲ့အစည်းတွေအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝတရားတွေကိုလစ်လူရှူပြီးတော့လိုရာလုပ်ဖို့အတွက်မဟုတ်ဘူးလို့တာလီဘန်အပေါ်အရေးယူထားတာကိုရည်ရွယ်ပြီးပြောဆိုပါရတယ်။ဒါ့အပြင်ဗုဒ္ဓဟူးနေ့မှာပဲအမေရိကန်ပြည်ထောင်စုကလည်းတာလီဘန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတချို့ကိုရှော့ပေးခဲ့ပါရတယ်။အကူအညီထောက်ပံ့နေပေးနိုင်ဖို့နဲ့တကူးချင်းပိတ်ဆို့အရေးယူခံထားရတာမဟုတ်လို့ရှိရင်ကုန်ပစ္စည်းတင်ပို့ခွင့်နဲ့ငွေကြေးလွှဲပြောင်းခွင့်တွေကိုပြန်လည်ခွင့်ပြုလိုက်ပါရတယ်။
အီရန်ငယ်နျူကလ িয়ার စီစဉ်ဟာဒေတာရင်းချင်းချောက်မှုတရားဖြစ်ကြောင်းနဲ့အမေရိကန်နဲ့အစ္စရေလကပြောဆိုလိုက်ပါတယ်။အီရန်ငယ်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲအမေရိကန်အမျိုးသားလွန်ခြုံရေးအကြံပေးဂျိတ်ဆူလီဗန်နဲ့အစ္စရေလအမျိုးသားလွန်ခြုံရေးအရာရှိအီယာဟိုလာတာတို့တွေ့ဆုံပြီးပြောကြားလိုက်တာပါ။နျူကလ িয়ার စီစဉ်ဒေတာရင်းမှာမတိမငြိမ်ဖြစ်စေမဲ့လိုရည်တွေနဲ့အကြမ်းဖက်ဖွဲ့စည်းတွေကိုအားပေးနေတဲ့လိုရည်တွေအပေါ်တွင်အီရန်ငယ်ရဲ့ချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့လဲအမေရိကန်သမ္မတအင်ဂျီရိုရဲ့ဗိုလ်ထုနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရည်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့လဲနှစ်နိုင်ငံတာဝန်ရှိသူတွေသဘောတူလက်ခံကြတယ်လို့ဖော်ပြထားတာပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာနှုတ်ထွက်ထားတဲ့အီရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အကောင့်ထဲပေါ်နိုင်မှုဩစတြေးလျနိုင်ငံဗီယက်နာမျိုးကနိုင်ငံတကာဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေတွေကိုလဲအမေရိကန်အမျိုးသားလွန်ခြုံရေးအကြံပေးဆူလီဗန်ကအစ္စရေးအမျိုးသားလွန်ခြုံရေးအရာရှိကိုတင်ပြခဲ့ကြောင်းသတင်းတွေကဖော်ပြပါရယ်ဆွေးနွေးမှုတွေမှာတော့ယူရိုနိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အပြင်အနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေကိုရှော့ချပေးရမှာပါ။အစ္စရေးကတော့အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုပြန်တက်သွင်းမယ်စီစဉ်ကိုစန့်ကျင်ထားပါရယ်။အီရန်နိုင်ငံကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းတဲ့ယူရိုချင်းနဲ့သာဖြစ်တဲ့ကြောင်းပြောဆိုထားပါရယ်။
ယူကရိန်းပါဝင်တချိန်ကဆိုဗီယက်ယူနီယံလျောက်ကနိုင်ငံတွေမှာနေတိုးအဖွဲ့ရဲ့စီရေးချက်တွေမှုတွေကိုရပ်ဆိုင်းဖို့ရုရှားဘက်ကတောင်းဆိုထားတာကိုလာမယ့်ဇန်နဝါရီလမှာအမေရိကန်နဲ့ဆွေးနွေးသွားမယ်လို့ရုရှားနိုင်ငံဂျာယေးဝင်ကြီးစာကေလာဖရော့ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။
Мы не хотим войны. President Putin ab atom yesho raskol sto nam konflikte ni nozhni
chanaro a nine sit ko mlo la ba bu thait dai yin san ye lan ko myi chwe lo ba bu da ba me russia ye long jong ye twet lo wat de lo yu sa de be ni lan ko mso a thong pyu twa ma ba lo russia naingan ja ye win ji ga pyo su twa da ba russia a nine nato ne ti cha twei song mo myo len tha pi ka kwe ye swan yi khai ma aung chu ban ni de russia naingan a paw အလေးနဲ့သဘောထားဆွေးနွေးဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းအပါအဝင်အရှေ့ဥရောပနိုင်ငံတွေမှာစီးရဲချက်တွင်မှုတွေမလုပ်ဖို့1998ခုနှစ်မတိုင်မီကနေတိုးတက်တွေမရှိခဲ့တဲ့ယူကရိန်း၊ပိုလန်၊ဟန်ဂရီ၊ချက်နဲ့ဘောလ်တစ်နိုင်ငံတွေမှာနောက်ထပ်နေတိုးတက်တွေထပ်မချဖို့အပါအဝင်လုံခြုံရေးအစီအစဉ်တရားကိုရုရှားကအမေရိကန်ကိုကမ်းလှမ်းခဲ့ပါတယ်။အမေရိကန်နဲ့အနောက်တိုင်းခေါင်းဆောင်တွေကရုရှားသမ္မတပူတင်အနေနဲ့2014ခုနှစ်တုန်းကလိုယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကိုကျူးကျော်သိမ်းပိုက်တာတွေထပ်လုပ်လာမှာကိုစိုးရိမ်နေပါတယ်။အမေရိကန်အစိုးရကတော့ရုရှားကယူကရိန်းကိုကျူးကျော်မဲ့အလားအလာကိုဟန်တားဖို့အချိန်တလားလောက်သာကြံတော့တယ်လို့ခန့်မှန်းထားပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကတော့ယူကရိန်းကိုတိုက်ခတ်ဖို့စီစဉ်နေတယ်ဆိုတဲ့ပြောဆိုချက်တွေဟာမမှန်ကန်ဘူးလို့တင်းနယ်လာနေတဲ့တုန်းကငင်းဆန်ထားခဲ့ပါတယ
်။လီဗျားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကိုတောက်ကြနေချင်းပန်နိုင်မှုဖြစ်နိုင်ကြီးအလားအလာနေပါတဲ့အကြောင်းရွေးကောက်ပွဲချင်းပန်ရေးဆိုင်ရာလွှတ်တော်ကော်မတီကဗိုလ်ထုတ်နေမှာပြောလိုက်ပါတယ်။တရားရေးလုံခြုံရေးနီးနာပိုင်းကိစ္စတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ကော်မတီဥက္ကဋ္ဌရဲ့သုံးသပ်ချက်ကိုလွှတ်တော်ဥက္ကဋ္ဌထံပေးပို့ခဲ့တာပါ။ရွေးကောက်ပွဲချင်းပန်မဲ့ရဲ့အစ်ကိုတော့ကော်မတီဥက္ကဋ္ဌကအတိအကျမပြောပါဘူး။ရွေးကောက်ပွဲကော်မရှင်ကတော့ဇန်နဝါရီလ24ရက်နေ့ထိရက်ရွှေ့မယ်အကြောင်းနောက်ပိုင်းမှာကြေညာခဲ့တာပါ။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအငင်းပွားစရာတွေအများပြားကြုံရပြီးနောက်ကြန့်ကြာနေတဲ့သမ္မတရွေးကောက်ပွဲရက်ရွှေ့ရလိမ့်မယ်လို့လည်းအစိုးရမှကလည်းကခန့်မှန်းထားကြပါတယ်။လီဗျားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မော်မာဂရာဖီဖြုတ်ချခံခဲ့ရတာ10နှစ်လောက်ရှိလာပေမဲ့တိုင်းပြည်ကိုယာယီအစိုးရနဲ့အုပ်ချုပ်နေတာပါ။နိုင်ငံရှေ့ပိုင်းနဲ့အနောက်ပိုင်းကလက်နက်ကိုင်အုပ်စုတွေချာကုလသမဂ္ဂရဲ့ဂျာဝင်စစ်ဆင်မှုနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ခတ်ရစက်ထားပါတယ်။လီဗျားခြေဆိုင်ကုလသမဂ္ဂရုံးကတော့ထရီပိုလီမြို့တော်ကလုံခြုံရေးအခြေအနေပေါ်စိုးရိမ်ကြောင်းအင်္ဂါနေ့မှာပြောဆိုထားတာပါ။လက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးပြစ်ခတ်ဖြစ်လာနိုင်တဲ့ထိတ်တဲ့ရင်ဆိုင်မှုအန္တရာယ်တွေလည်းကြီးထွားလာနေတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်။
အမေရိကန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာကျွန်တော်တို့ကဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်ကချင်ပြည်နယ်ဖားကန့်မြို့လုံခင်းကျေးရွာမှာရှိတဲ့အမြင့်ပေ100ကျော်လောက်ရှိတဲ့မြေစာပုံတစ်ခုဒီဇင်ဘာလ22ရက်နေ့မနေ့စောပိုင်းမှာပျို့ချခဲ့တဲ့အတွက်ရင်မစေးကြောက်ရှာဖွေနေသူဒါဇင်နဲ့ချီပျောက်ဆုံးနေပါတယ်။ဗုဒ္ဓနေ့မနေ့4ရက်လောက်ကအနီးအနားရေကန်တဲကိုမြေစာပုံပျို့ချရာကတေဆုံသူအလောင်းတလောင်းကိုရှာဖွေတွေ့ရှိထားပြီးအများအပြားပျောက်ဆုံးနေတာကိုလည်းလုံခင်းချက်ချင်းဒီတပ်ဖွဲ့မှုဦးဆန်လွင်က VOA ကိုပြောပြခဲ့ပါတယ်။
ကျွန်တော်တို့ဒီမှာဟိုဒီမှာ58တဲ့ငုံကျင်ကတော့ရှိတယ်ဆိုဒီကနေ့ဟိုပဲတောက်တော့ခိုးထားတော့လာအခုဒီမှာကျွန်တော်တို့ရှာဖွေနေတာကတော့ဒိတ်ဒိတ်နဲ့ကျွန်တော်ကျိုးနဲ့ဒိတ်နဲ့အဲ့လိုပြစ်ပြစ်ကြီးမှတော့ရှာကြည့်နေကြတယ်ဟိုပေါ့ရုံလောင်းနေရတော့မတွေ့နိုင်ဘူးဒီနေရနိုင်ဘူးရှင်းနေတယ
်ဒီမြေစာပုံကို2019ခုနှစ်ကတည်းကကုမ္ပဏီတွေကစွန့်ပစ်သွားတာဖြစ်ပြီးတော့ရေမစေးကြောက်ရှာသူတွေကမြေစာပုံရဲ့အောက်ခြေအနားမှာတူးဆရှာဖွေကြတဲ့အတွက်မြေသားဤကြပြိုကျသွားတာဖြစ်နိုင်တယ်လို့တချို့ကခံမှန်းထားပါတယ်။တန်ရာရခဲ့သူ25ယောက်လောက်ကိုဆေးရုံတင်ပို့ခဲ့ရတယ်လို့လဲကယ်ဆယ်ရေးသမားတွေကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေကတော့ပျောက်ဆုံးနေသူတွေကိုဗုဒ္ဓဦးနဲ့နှောင်းပိုင်းအထိလိုက်လံရှာဖွေနေကြတာဖြစ်ပါတယ်ခင်ဗျာ
။ဆေးရနာသိပြီးနောက်ပိုင်းအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်သံတမန်ကြီးကအားပေးစကားပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့လည်းနှစ်သက်ကူဆူတောင်းစကားဖြင့်ပြောကြားလိုက်ပါတယ်
။ This year the people of Myanmar have shown incredible courage and resilience in the face of immense challenges.
As a new year ဒီနေ့တည်းမှာပဲမြန်မာပြည်သူတွေဟာအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းမယုံနယ်လောက်အောင်ပြောင်မြောက်တဲ့တတိနဲ့ကြံ့ကြံ့ခံနိုင်စွမ်းကိုပြသကြပါတယ်။နှစ်သက်ကူပြောင်းမှုအချိန်နီးကပ်လာတာနဲ့မြန်မ မြန်မာပြည်သူတွေငြိမ်းချမ်းကြပါစေ၊ကျန်းမာကြပါစေ၊ဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ကြပါစေလို့ယူသားစွာစွန့်မကောင်တောင်းလိုက်တဲ့အကြောင်းတမ်မတ်ကြီးသောမတ်စပိုင်ဒါကဗိုလ်ထုံးနဲ့အွန်လိုင်းကနေနှစ်သက်ကိုဆူတောင်းစကားပြောကြားရမှာထပ်သွင်းပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအရသာစုရောက်ကိုဖယ်ရှားအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပေါ်ပေါက်နေတာကြောင့်အမေရိကန်ပါဝင်နိုင်ငံကတိုင်ဝမ်ကမြန်မာစစ်အာဏာနေပေါ်ဖိအားပေးနေတာပါ။ဆီယနာတိမ်မှုကိုစန့်ကျင်လှုပ်ရှားသူတွေပေါ်အပြင်းထန်နေနေမှုတွေကြောင့်နောက်ဆက်တွဲလက်နက်ကန်ပိပကတ်တွေနေရဆုတ်ကွာထွက်ပြေးရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အတဲကြုံရမှာကိုလည်းနိုင်ငံကတိုင်ဝမ်ကသတိပေးပြောဆိုထားပါတယ်
။အိန္ဒိယနိုင်ငံကြီးအတွင်းဝင်ရှရီဟာရရှင်ဂလာရဲ့နှစ်ရက်ကြာမြန်မာနိုင်ငံခရီးစဉ်ပထမနေ့မှာပဲမြန်မာနိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးတသန်းလှူဒန်းလိုက်ကြောင်းအိန္ဒိယတန်ယုံကဗိုလ်တူးနေမှာထုတ်ပြန်ပါတယ်။အိန္ဒိယမြန်မာနယ်စပ်ပြည်သူများအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ရေးအတွက်အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတသန်းကိုမြန်မာနိုင်ငံချက်ချင်းနေအသင်းထံပေးအပ်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပထမဆုံးအကြိမ်အိန္ဒိယအစိုးရတာဝန်ရှိသူတဦးရဲ့ခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ရဲ့ခီးစဉ်မှာတော့မြန်မာစစ်တပ်အာဏာပိုင်နေတဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာကိစ္စတွေနိုင်ငံနယ်စပ်လုံခြုံရေးကိစ္စတွေနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုဆွေးနွေးမှဖြစ်တဲ့ကြောင်းခီးစဉ်မတိုင်မီမှာပဲအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ဟာမြန်မာနိုင်ငံမှာရောက်ရှိနေစဉ်နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမှဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဧပြီလကလေးတုန်းကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်သူတွေပေါ်အချမ်းပဲနေနေမှုတွေပေါ်အိန္ဒိယအစိုးရကရှုတ်ချကြောင်ကြေညာခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ဘန်ခံရတဲ့နိုင်ငံတော်အတိုင်းအမြန်ကတော့ဆန်းစုကြည်ကိုဒီလောက်စောဘဲကထောင်ထံချတဲ့အပေါ်မှာလည်းစိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
Pfizer ဆေးကုမ္ပဏီထုတ်တောက်ဆေးပြားကိုကိုဗစ်ရောဂါကူးသတ်ရမှာအရေးပေါ်သုံးစွဲဖို့ American ဆေးဝါးနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်တဲ့အကြောင်းကုမ္ပဏီကဗိုလ်ထုနေ့မှာကြေညာပါတယ် Pfizer ကုမ္ပဏီထုတ်တောက်ဆေးကိုတခြားဆေးတစ်မျိုးဖြစ်တဲ့ Ritonavir နဲ့တွဲဖက်သုံးစွဲတဲ့အခါကျန်းမာရေးအားနည်းသူတွေအတွက်ဆေးရုံတင်ကူးသတ်ရတာတည်ဆုံးတာတွေကိုကာဝေးရမှာ90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့လည်းကုမ္ပဏီကပြောပါတယ်ကိုဗစ်ရောဂါကိုအိမ်မှာပဲဆေးတောက်ပြီးကုနိုင်မဲ့ပထမဆုံးဆေးမျိုးစားကိုတော့အသက်၁၂နှစ်နဲ့အထက်အရွယ်ကျန်းမာရေးအားနည်းသူတွေအတွက်အသုံးပြုခွင့်ပေးလိုက်တာပါဆေးတွေကိုတော့အမေရိကန်မှာဖြန့်ချီဖို့အသင့်ဖြစ်နေပြီး၈နှစ်2022ခုနှစ်မှာလူနာ120စာစစ်ပက်လက်အောင်တောက်နိုင်မဲ့ပမာဏအထိထုတ်လုပ်မှဖြစ်တဲ့အကြောင်းလဲ Pfizer ကုမ္ပဏီကပြောထားပါဗျ။စစ်တပက်လက်စာကိုဒေါ်လာ530ကုန်ကျမှဖြစ်ပြီးအမေရိကန်အစိုးရကတော့လူနာ100စန်းစာမှာယူထားပါဗျ။ Paxlovid လို့အမည်ပေးထားတဲ့ဆေးကိုတော့ကိုဗစ်ရောဂါလူနာတွေ12နာရီကိုတစ်ချိန်5ရက်တောက်သုံးမှဖြစ်ပါတယ်။စစ်တောက်မဲ့လူတွေရင်းနေလဲကိုဗစ်ရောဂါပိုကူးစက်ခံနေရတဲ့အကြောင်းအတိအပြုချက်ထောက်ထားပြသကြရမှာဖြစ်ပါတယ်။
ကြော်တာပရင်းနေနဲ့ခင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုအောင်လင်ဦးတို့ကပြောပြပေးကြတာပါ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ FE Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်ပါတယ်အခု VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်ဒီသတင်းလာတွေကိုဆက်လက်တင်ထုတ်လွှင့်ပေးပါမယ်ပထမဆုံးထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းတစ်ပုဒ်ကိုအရင်ထုတ်လွှင့်ပေးပါရစေ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီတောင်ဘက်မှာရှိတဲ့သေဘောဘိုးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဒီဇင်ဘာလ22ရက်နေ့ကတိုက်ပွဲဖြစ်တာကြောင့်လက်နက်ကြီးကြီးစံတွေကျရောက်ပြီးဒေသခံတွေဘေးလွယာကိုထွက်ပြေးတိမ်းရှောင်ရမှာလူဦးရေ2000လောက်ဟာတောင်ရင်မြင့်အနီးမှာခိုလုံနေရတယ်လို့သိရပါတယ်။ဒီသတင်းကိုမအေးအေးမာကနေထိုင်းမြန်မာနယ်စပ်ကအခုလိုသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီတောင်ဘက်မှာရှိတဲ့တေဘောဘိုးဒေသဘက်မှာဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီကနေ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်2000လောက်တောင်ရင်မြစ်အနီးမှာခိုလုံထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်
။ဒါတေဘောဘိုးဘက်မှာဒီနေ့မနေ့ပေါ့နော်၈နာရီ၅မိနစ်ကနေပြီးတော့၈နာရီခွဲကျော်၊၈နာရီခွဲလောက်၊၈နာရီခွဲကျော်လောက်တိုက်ပွဲဖြစ်တယ်လို့ကျွန်တော်သတင်းတွေကြားပါတယ်ဗျ။ဟုတ်ကဲ့။အဲ့ဒီသတင်းတွေကြားပြီးရင်နောက်ဆက်တွဲမှာဒေသခံတွေပေါ့နော်။ဒီစစ်ပွဲတွေကြီးတွေ့ရတာနေပြီးတော့ပြေးလာတဲ့စစ်ရှောင်တဲ့သူတွေကအထောင်နဲ့ချီပြီးရှိတယ်ဒီလိုသိရပါတယ်ဗျ။
ထိုင်းနိုင်ငံနယ်စပ်ကရင်ပြည်နယ်မြောက်ရီတောင်ဘက်မှာရှိတဲ့တေဘောဘောဒေသဘက်မှာဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီကနေ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင် 2,000 လောက်တောင်ရင်မြစ်အနီးမှာခိုလုံထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်
။ဘုပ္ပကမ်းမှာရှိတဲ့ဟလာစစ်ဘေးရှောင်တွေအတွက်ဆိုလည်းတက်နိုင်ဆုံးဟလာဒီဘက်ကနေလက်လက်မိတဲ့သူတွေကနေပေးပို့ပြီးတော့အကူအညီပေးပို့နေရလို့ရှိပါတယ်။ရာသီဥတုကလည်းဒီဇင်ဘာလဆိုတော့အညာပိုင်းဒီမှာအေးတယ်အမူးကအောက်မှာပုံဖဲနဲ့တောင်းပြတစ်ဖက်ကမ်းမှာဒါဒီစပေးရှောင်နေရတယ်ဒါပါပဲကျမ်းမှာစပေးရှောင်နေရတယ်ပြည်သူတွေအတွက်ကတော့ဒီရင်းရှိလာတဲ့သူကျမ်းမာရေးကိစ္စရတဲ့ဒီထိခိုက်လာနိုင်တယ်သူတို့တကွေတရှိမှုတွေပြောလို့ရှိရင်လိုအပ်ချက်တွေတော့အများကြီးပေါ့စားနေရခါလောက်ပဲလက်လမ်းမီတည်တဲ့အတွက်ကြောင့်စီးပွားနဲ့နေထိုင်စရာလုံခြုံမှုပေးနိုင်တဲ့လိုအပ်ချက်တွေမျိုးတွေကိုတော့လလမ်းမီဆောင်ရွက်ဖို့ပြင်ဆင်ဆောင်ရွက်နေရတဲ့လူရှိတယ်သူတို့ကခုလက်ရှိမှာတော့သူတို့ကတော့ခြုံမုတ်တွေဆောင်ရွက်တွေသူတို့မှာပါလာတဲ့မိုးကာသာလေးကိုမုံမိုးပြီးတော့နေထိုင်နေကြတာကိုကျွန်တော်တို့တွေ့ရပါတယ်ဗျာဟုတ်ကဲ့
ဒီကနေ့တေဘောဘောဒေတာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်အနီးတဝိုက်ကျေးရွာဆယ်ရွာလောက်ကဒေတာကန်တွေဟာတောတောင်တွေထဲမှာပဲပုန်းရှောင်နေရပြီးအဲ့ဒီတဲကစစ်ဘေးရှောင် 2,000 လောက်ကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်အနီးအနားကိုရောက်ရှိလာခဲ့ကြပါတယ်ဒီဒုက္ခတွေတွေကတော့ထိုင်းဘက်ကိုရောက်ရှိလာခြင်းမရှိသေးပါဘူးရှင်
VOA သတင်းတောက်မအေးအမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဆက်လက်ထုတ်လွှင့်မှာကတော့ဖန်းစီထိမ့်သိမ်းခံရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖမ်းအံထောင်တွင်တရားလွတ်တော်ကရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လှုံ့ဆော်တယ်ဆိုပြီးထောင်ဒဏ်3နှစ်အပြစ်ပေးလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမောင်ကပြောပြပေးမှာနားဆင်ကြပါခင်ဗျာ
ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်မတော်ဩဇာသုံးမှုနဲ့ကရင်ပြည်နယ်ခရိုင်ရွေးကောက်ပွဲကော်မရှင်ကရတတကြီးပုံမှန်130ကာဂျီနဲ့တရားရုံးမှာဥတိုက်လျှောက်ထားတဲ့အမှုကိုစီရင်ဆုံးဖြတ်တာပါဒီအမှုကိုပြီးခဲ့တဲ့အပတ်ကမှတရားရုံးမှာစတင်စစ်ဆေးကြမ်းတမ်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မှာတော့ဖန်အန်ထောင်သွင်းတရားရုံးကနေအခုလိုအမိန့်ချမှတ်လိုက်တာဖြစ်တယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့တရားရုံးနဲ့နှိစက်သူက VOA ကိုပြောပါတယ
်ဒေါ်နန်းခင်ကျွေးမြင့်ကိုဒီနေ့ရသကြီးပုံမှန်130ကာဂျီနဲ့1,300ထားလိုက်ဒီလအတွင်းမှာပဲသူတို့ဆွဲကျင်တယ်မိသားစုနဲ့လည်းဆက်သွယ်ခွင့်မရဘူးပြုတ်ခွင့်လည်းမရဘူးရှင်းနေလည်းငှားခွင့်မရဘူးသူကဒါမြန်မြန်ကျင့်ယုံပြီးထားလိုက်တာပေါ့ Act of the Parliament လို့ပြောတာပဲပါလီမန်ဥပဒေပေါ့နော်အစားဒီစဲဥပဒေဆိုပြီးတော့သတ်ပြင်ဆင်ထားတာဟုတ်ပြင်ဆင်ထားတဲ့ဥပဒေပေါ့သူ130ကာဂျီနဲ့ဒီနေ့ပဲမင်းချလိုက်
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဟာပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကအာဂရိလိုက်စားမှုတွေနဲ့ထောင်ဒဏ်85နှစ်ပြီးခဲ့တဲ့မေလကလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆောင်မှုရသက်ကြီးပုံမှန်905ခခွေးနဲ့ထောင်2နှစ်ကြားခံနေရသူဖြစ်ပြီးအခုတခါပြည်တန်ချမှတ်ခံရတာနဲ့ပါပေါင်းရင်နှစ်80ထောင်ဒဏ်ကြားခံရမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့သူမရှိနေတွေကိုမေးမြန်းတာမှာတော့သူတို့အနေနဲ့အခုလိုထောင်ဒဏ်ချမှတ်တဲ့အပေါ်မှာဘာမှတ်ချက်မှမပေးလို့ကြောင်းနဲ့သူတို့အနေနဲ့မိသားစုနဲ့ဆက်လက်တိုင်ပင်မှုတာရှိတယ်လို့ဆိုပါရယ်လက်ရှိမှာတော့ရှေ့နေတွေအပါအဝင်မိသားစုဝင်တွေကိုယ်တိုင်ဒေါ်နန်းခင်ထွေးမြင့်နဲ့တွေ့ဆုံခွင့်မရသေးတာကြောင့်ဒီစီရင်ချက်ချမှတ်တာနဲ့ဒီအမှုနဲ့အခြေအနေအပေါ်ကာယကံရှင်သဘောထားဘလို့ရှိမရှိဆိုတာကိုမသိရသေးဘူးလို့သူမရှေ့နေတွေကပြောပါရယ်လက်တလုံးမှာဒေါ်နန်းခင်ထွေးမြင့်လိုပဲတခြားတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလည်းရွေးကောက်ပွဲကော်မရှင်ကနေတရားစွဲထားတာတွေရှိနေပါရယ်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညွန်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့ကိုလည်းကော်မရှင်ဘက်ကရသက်ကြီးပုံမှန်တွေတက်ကတရားရုံးမှာဥဒေလျှောက်ထားတာကြောင့်အမှုရင်ဆိုင်နေရပါတယ်။အခုပြည်ထောင်ချမှတ်လိုက်တဲ့ပုံမှန်130ကကြီးဟာယာရုရယူထားချိန်မှာမတော်ဩဇာ3ကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ရည်ရွယ်လှုံ့ဆော်ခဲ့တာတွေအတွက်ချမှတ်တဲ့ပြည်ထောင်ဖြစ်ပါတယ်။ဒီပုံမှန်နဲ့ဆွဆွဲခံရသူဟာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်အမြင့်ဆုံးထောင်ဒဏ်3နှစ်နဲ့ငွေဒဏ်ချမှတ်ခံရနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ NLD ဗဟုအလုံးမှုဆောင်ဝန်ကြီးချုပ်ဒေါ်နန်းခွင်ထွေးမြင့်ကိုဖေဖော်ဝါရီတရက်အနာသိန်းတဲ့နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်နေအိမ်အကျယ်ချုပ်ထိန်းသိမ်းထားခဲ့ပါတယ်။သတင်းတပတ်အကြာဖေဖော်ဝါရီလ10ရက်နေ့မှာတော့စစ်တပ်ကနောက်ထပ်တစ်ကြိမ်ထပ်မံဖမ်းဆီးပြီးဖမ်းအင်အချင်းထောင်မှာအခုချိန်ထိဖမ်းဆီးထားတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အခုပြောပြမယ့်သတင်းကတော့မြန်မာနိုင်ငံမှာကလင်းငယ်တွေရာနေချီပြီးဖမ်းဆီးထိန်းသိမ်းခံရပြီးနှစ်ရှည်ထောင်ဒဏ်တွေ အကြမ်းဖက်ဥပဒေတွေတက်ကတရားစွဲဆိုခံရတယ်လို့ရှင်းနေတွေကပြောပါတယ်။ကလေးတွေဟာနှိပ်စက်ခံရတဲ့အပြင်မိသားစုနဲ့ပါတွဲဆောင်ခွင့်မပေးတာအဲ့ဒီအတွက်ကလေးတငယ်အခွင့်အရေးတွေချိုးပေါက်ခံရတယ်လို့ပြောပါတယ်။ရန်ကုန်ကပေးဖို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပါလိမ့်မယ်ခင်ဗျာနားဆင်ကြပါ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြလူငယ်တွေကိုအကြမ်းဖက်ဖမ်းဆီးတာအပြင်နောက်ပိုင်းမှာတော့ဘုံခွဲမှုတွေလက်နက်မှုတွေနဲ့ပါဆက်ဆက်ပြီးအဖမ်းဆီးတွေဆက်တိုက်ရှိနေတာမှာဒီအထက်အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်ပါတယ်။မြို့မနိုင်ငံကလေးတငယ်ဥပဒေအရဆိုရင်အသက်18နှစ်အောက်အရွယ်ကိုအသက်မပြည့်သေးတဲ့ကလေးဆိုပြီးသတ်မှတ်ချက်ရှိပါတယ်။အခုဖမ်းဆီးခံရတဲ့ကလေးအများစုဟာဥပဒေပါကလေးတငယ်အခွင့်အရေးကိုခံစား권မရတဲ့အပြင်ကြီးလေးတဲ့ပြစ်မှုတွေနဲ့ပါရင်ဆိုင်နေရတယ်လို့အကူအညီပေးနေတဲ့ရှင်းနေတဲ့သူက VOA ကိုပြောပါတယ်။
ဒီလိုတော့ကျွန်တော်ကြည့်တဲ့ဟာတော့ဒီတင်းတန်းကျောင်းတွေမှာတော့ကလေးတွေကနည်းနည်းများလာတယ်ကလေးတွေဖန်စီခံတဲ့ကလေးတွေကဆက်လာတယ်ဟိုကလေးတွေလည်းတော်တော်ကြာနေပြီးချုပ်ထားတာပေါ့လေအမှုတွေဆက်စနေတယ်ကလေးတွေကဆိုတော့ကွာကလေးတွေအမှုတွေမှလည်းများတော်တော်များအခုတွေ့နေရတဲ့ဟာကဟိုကလေးတွေကိုပြန်လုပ်တာမျိုးမရှိတော့ဘဲနဲ့ဆွဲချက်တွေတင်ပြီးတော့အမှုဆက်ရှင်ဆိုင်ခိုင်းတာတွေပုံများလာတယ်အဲဒီဟာတော့တွေ့ရတယ်ပေါ့နော်ဟိုမိပါစီပြန်ရတာလည်းနည်းနည်းလာပြီးတော့ဟိုဆွဲချက်တွေတင်ပြီးကလေးတွေကိုဆက်ပြမှုစစ်တယ်ပေါ့လေအဲ့မှာလေမိဘနဲ့တွေ့ခွင့်မရသေးဘူးအခုချိန်ဒီတော့တချို့အစားတော့ရအောင်ပြင်ပေးဖို့လို့ကောင်းကောင်းမရသေးဘူးဆိုတော့လေတွေ့ရတယ်ပေါ့နော်အခုကကျွန်တော်ကလေးတွေက6တက်ဒီလိုပိုင်းပစ္စည်းဖြစ်စီတာတို့စကူဒက်စကတီးနိုင်ငံတော်ပုံကန်နဲ့ဟာလက်နက်မှုတွေနဲ့ဆွဲရရှိတယ်ဟိုလူရက်တဲ့ပါညာနဲ့တွဲဆွဲတယ်အခုနောက်ပိုင်းဆိုရင်ပါလီပါပါလာလေးဆိုတော့ကျွန်တော်တို့ဖောက်ခွေးင်းနဲ့ဆိုင်တဲ့ဟာတွေပါဆွဲလာတယ်ပြင်တချို့ကြောင့်မတရားအသင်းဆက်တွယ်မှုတို့ပုံမှန်ကျွန်တော်ဟိုပါဘာကျွန်တော်တက်ကြီးဟာတွေမဟုတ်တော့ဘဲနဲ့အထူးဥပဒေနဲ့ဆွဲရရင်များလာတယ်
သူတို့တွေကိုလက်ရှိမှာရန်ကုန်နဲ့မန္တလေးတိုင်းအတွင်းမှာရှိတဲ့လူငယ်လေးချင်ရေစခန်းကျောင်းတွေမှာထိန်းသိမ်းချပြီးတခြားဒေသတွေမှာတော့တီးခြားခွဲထိန်းသိမ်းတာမျိုးတိတ်မရှိပဲရဲအချုပ်ခန်းတွေမှာထိန်းသိမ်းချတယ်လို့အဲ့ဒီရှင်တွေကပြောပါရယ်ဆရာနာရှင်စန့်ကြည်လှူရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့နဲ့ဆက်နွယ်တဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုတစားကန်သဘောဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်တွေကပြောပါရယ်လက်ရှိလူငယ်လေးချင်ရေစခန်းကျောင်းတွေမှာထိန်းသိမ်းခံရတဲ့ကလေးတွေဟာညှဉ်းပန်းနှိပ်စက်ခံရတာမျိုးတွေကြုံနေရတယ်လို့လည်းသူကပြောပါရယ်
ဖန်စီကလေးအုပ်ကြီးချိုးဖောက်ပြီးတော့ကလေးတွေကဖန်ခံနေရတာထုထောင်းနေတနက်နေ့ပြစ်ဖောက်ပြီးတော့ဖန်ခံတဲ့ကလေးတွေရှိတယ်ပြီးရင်ကောင်းနေတဲ့ကိုင်းနဲ့ဆောင်းသွားတယ်တနက်တင်နဲ့လေမင်းတို့လှုပ်တယ်တက်ရှိလို့များလုံးကပြန်လှုပ်ပေးတယ်အဖန်စီကလေးကအထက်ရောက်တဲ့ခါကျတော့လေဒီရိုက်နေတာရှိတယ်ဟိုတချို့ဆိုပင်တင်ပါးတွေကိုပြန်ကော်ပိုက်ပေါ့အဲမှာတော့ကျွန်တော်ဝလုံးလုံးမှာထည့်ပြီးတော့ရိုက်တဲ့ဟာမျိုးတွေပြန်လာရိုက်နေတဲ့မျိုးတွေရှိသူတချို့ဟာတွေကသဝေပုံစံနဲ့မှာလက်မှတ်တွေကဖန်စီချင်မှမထိုးဘူးအချိုးလေးရောက်မှထိုးခိုင်းတယ်ဘာကြောင့်ထိုးမှန်းလဲမသိဘူးကလေးတွေကတာနိုးတွေအများကြီးကြုံရတယ်ပေါ့နော်ကလေးနဲ့လက်ရုံးညစ်တွေရှိတယ်လှုပ်ထုံးလုံးနေမင်းနေတာမဟုတ်ဘူးဖန်ကလေးကနေအကုန်လုံးကကလေးသူငယ်ခွင့်ယူပြီးတဲ့နဲ့ပတ်သက်ပြီးတော့အပြုတ်အမရနဲ့ချိုးပေါက်ခံရတဲ့ဟာကြီးကြီးပဲတန်းစီတွေ့နေရတယ်ပေါ့နော်ကလေးတွေစိတ်တော်တော်ပင်ပန်းနေတာကျွန်တော်တွေ့ရတယ်တိတိကျနေတဲ့ပုံတွေပေါ့နော်ကြာလာတဲ့အခါကျတော့အပြင်လဲရုံးလဲထွက်လို့မရမိသားစုနဲ့လဲတွေ့လို့မရတချို့ကလေးတွေဆိုစိတ်ပိုင်းဆိုင်ရာပြဿနာရှိတယ်တချို့ကလေးတွေကအရင်ကြောက်နေတယ်အရင်ကြောက်တဲ့နေတဲ့အခါကျတော့အဲ့ဒါကလေးတွေညိုကြဒီစိတ်ကြမ်းမကြီးနဲ့ပတ်သက်တဲ့ဆရာဝန်ကြီးကိုယ်တိုင်ကုသဖို့လိုတာမျိုးတွေရှိတယ်ကုသမှုကလည်းကောင်းကောင်းမရဘူ
းအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတစားကန်အနေနဲ့ဖမ်းဆီးမှုတွေကကလေးတငယ်ခွင့်ရေးကိုစစ်ကောင်စီကချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေ International Humanitarian Law ကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါရယ်ကုလသမဂ္ဂရဲ့ကလေးခွင့်ရေးကော်မတီဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်သေးတဲ့ကလေး85ဦးသေဆုံးပြီးတထောင်နီးပါးဖမ်းဆီးခံထားရတယ်လို့ပြောပါရယ်တရီနဲ့ပတ်သက်လို့လူငယ်တင်းနှန်းကျောင်းတွေနဲ့ပြည်ထောင်စုဝန်ကြီးဌာနကိုအချိန်ချင်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လို့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိပါဘူးစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးခံခဲ့ရသူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်နဲ့မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေမှာလည်းဖမ်းဆီးခံရမှုတွေရှိပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက် CRC ကိုလက်မှတ်ရေးထိုးထားသလိုပြည်တွင်းမှာလည်းကလေးငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်အခုလိုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေရေးရာကျွမ်းကျင်သူတွေကယူဆကြပါတယ်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့ထုတ်ပြန်ချက်တွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထွန်းမှာဖမ်းဆီးထိန်းသိမ်းခံရသူ1000ကျော်ရှိခဲ့ပြီးတော့အဲ့ဒီအထက်မှာအယောက်900ကျော်ဟာထောင်နဲ့ချမှတ်ခံထားရတယ်လို့ဖော်ပြထားပါတယ်။ဖမ်းဝရမ်းထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေရသူအယောက် 2000 နီးပါးရှိနေတယ်လို့လည်းပြောပါတယ်။အာဏာသိမ်းတာကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာတိတ်ဆုံးသူနဲ့စစ်ကြောရေးမှာစစ်ဆေးခံရပြီးတည်ဆုံးခဲ့သူဥယေဟာ2000နီးပါးရှိပြီးဒီအထဲမှာအသက်မပြည့်သေးတဲ့ကလေးတွေပါဝင်နေတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စည်းရင်းဟာချက်ကားလုပ်နေလို့တုံ့ပြန်မှုပါတယ်ရှင်။
မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ဒီအပြီးမှာအခုတခါနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါရစေ။ရာသီဥတုပြောင်းလဲမှုကြောင့်သဘာဝကပ်ဘေးတွေဖြစ်မလာအောင်ကာကွယ်နိုင်ဖို့ကမ္ဘာအပူချိန်ကို 1.5 ဒီဂရီဆဲလ်ဆီယပ်တဲ့ကျော်မလာအောင်ထိန်းသိမ်းထားနိုင်ရေးအတွက်ကုလသမဂ္ဂကရည်မှန်းလှုံ့ဆော်နေရမှာဧကန်နေတဲ့မြောက်ဝင်ရိုးစွန်းဘက်မှာအပူချိန်တွေကအလင်းမြန်တိုးလာနေပါတယ်။အာတိတ်ဆက်ဝမ်းအနီးဖင်လန်နိုင်ငံလက်ပလန်ဒေတာကတမင်မွေးမြူရေးသမားတွေအနေနဲ့ရာသီဥတုပြောင်းလဲမှုအကျိုးဆက်ကြောင့်တမင်တွေအစားအစာရှားပါလာတာကိုကြုံနေရပါပြီ။ AP သတင်းကိုအခြေခံပြီးနန်းလောင်ကအခုလိုတင်ပြထားပါတယ်
။မျိုးဆက်6ခုထက်မနည်းရိန်းနီးယားတမင်မွေးမြူရေးလှုပ်ကိုင်လာတဲ့အန်နာအိုလီလာဟာအပူချိန်အနုတ် 25 ဒီဂရီဆဲလ်ဆီယပ်လောက်အေးတဲ့အာတိတ်ဆက်ဝိုင်းအတွင်းပိုင်းနဲ့အထိတမင်တွေအစာရှာဖို့လှုပ်ပေးရပါတယ်။ဆောင်းရာသီမှာအေးအေးတက်နဲလာရင်မိုးများတက်ပြီးတော့နင်းနဲ့မိုးချီရင်ရေတွေခဲကုန်လာကြောင်းတမင်တွေအတိတ်ကစားကြတဲ့တီချင်ရင်ညိပင်တွေအပေါ်ရေခဲတွေအုပ်ကုန်ပါတယ်။ဒါဆိုရင်တော့အပင်တွေကိုအနှံ့ခံဖို့ရေခဲအောက်ကရင်ညိပင်တွေကိုတမင်တွေတူးပြီးတော့စားဖို့မဖြစ်နိုင်တော့ပါဘူး။ဒီလိုအခြေအနေတွေကြောင့် reindeer တမင်တွေဟာအာဟာရပြည့်ပြည့်ဝဝမရတဲ့အတွက်သားလျှောတာအလေးချိန်မပြည့်တဲ့ခက်လီလီသားပေါက်ကလေးတွေမွေးဖွားတာမျိုးတွေဖြစ်လာတယ်လို့သုတေသီတွေကယုံကြည်ထားပါတယ်
။ 20, 30 years we have had winters getting more
ပုံမှန်မဟုတ်တဲ့ဆောင်းရာသီမျိုးဖြစ်လာတာနှစ်ပေါင်း20 30လောက်ရှိပါတယ်အထူးသဖြင့်ဆောင်းဥပောက်လောက်မှာနှင်းတွေကြမယ်နောက်ပြီးမိုးတွေရွာလာမယ်ပြီးရင်နှင်းတွေပြန်ကျတတ်ပါတယ်ဒါကြောင့် reindeer သမင်တွေအဓိကစားတဲ့အပင်တွေပေါ်ရေခဲတွေအုပ်ကုန်လို့အရင်ကလိုမျိုးစားစရာရှားပါလာပါတယ
်သမင်မွေးမြူသူများအသင်းရဲ့အဆိုအရဖင်လန်နိုင်ငံမှာ reindeer သမင်မွေးမြူရေးသမား4400လောက်ရှိပြီးတော့သမင်အကောင်ရေ2သိန်းဝန်းကျင်လောက်ရှိပါတယ်တခြားမွေးမြူရေးသမားတွေလိုပဲအန်လဲသူ့ရဲ့ reindeer သမင်တွေကိုနှွယ်ပင်တွေမျက်ခြောက်တွေစောင်းနေတဲ့တွင်လုံးအစာထိုကျွေးထားတာပါဥရယာသီပြောင်းလဲမှုနဲ့သမင်တွေတဟဆာတာဖြစ်လာတတ်ပေမဲ့အပြောင်းလဲတွေကတိတ်မြန်လွန်းသလိုယာသီဥတုကိုခံမှန်းဖို့ကလည်းမလွယ်ပါဘူးအတိတ်ဆက်ဝိုင်းဒေသကအပူချိန်ဟာကမ္ဘာအခြားနေရာတွေထက်ပိုးပြီးတော့မြန်ဆန်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဖင်လန်မိုးလေဝသဌာနအဆိုအရပြီးခဲ့တဲ့နှစ်ပေါင်း150အတွင်းနိုင်ငံမြောက်ဖက်စွန်းလက်ပလန်ဒေသမှာတက်လာတဲ့အပူချိန်က 13.5 ဒီဂရီဆဲလ်ဆီယပ်ထက်ကျော်ပါတယ်။ဘရစ်တန်နိုင်ငံဂလပ်စကိုမြို့မှာနောက်ဆုံးကျင်းပခဲ့တဲ့ဥတုရသီပြောင်းလဲမှုတိုက်ဖျက်ရေး COP26 ညီလာခံမှာတော့ဆက်မှုထွန်းကားစကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက် 13.5 ဒီဂရီဆဲလ်ဆီယပ်ထိကျော်မသွားအောင်ဝိုင်းဝန်းထိန်းထားဖို့မျှော်မှန်းထားတာပါ။
Here we are talking actually even more than 1.5. I mean,
တခြားနေရာတွေထဲကဘာမြောက်ဖက်စွန်းဒေသမှာအပူချိန်မြင့်တက်မှုနှုန်းပိုဆိုးလာတယ်ဆိုတာသိကြပြီးသားဖြစ်မယ်လို့ထင်ပါတယ်။ရာသီဥတုကလည်းတစ်နှစ်တစ်ခြားပိုးပြီးတော့ပူပြင်းလာပါတယ်။ဒီဒေသကအပူချိန်ဟာ3ဒီဂရီဆဲလ်ဆီယပ်အထိကျော်သွားမယ်ဆိုတာခန့်မှန်းချက်တချို့လည်းရှိပါတယ်
။ဥရုယာတိပြောင်းလဲမှုကြောင့်ရိုးရာသမင်မွေးမြေးလုပ်ငန်းတွေပြတ်ကွယ်သွားမှာကိုလည်းဆိုရင်မျိုးတွေရှိနေပါတယ်
။ I'm hopeful with reindeer herding because
reindeer မွေးမြေးလုပ်ငန်းတွေဒီအချိန်အထိထိန်းထားနိုင်တာမို့လို့ဒီလုပ်ငန်းအတွက်ကျွန်တော်မှမျှော်လင့်ချက်တွေတော့ရှိပါတယ်အနာဂတ်ကောင်းတွေရှိတယ်လို့လည်းထင်ပါတယ်ဒါပေမဲ့လူငယ်လူရွယ်တွေဘက်ကယုံယုံကြည်ကြည်နဲ့ဒီတက်မှတ်ကတက်တက်ကြွကြွရှိဖို့တော့လိုပါတယ
်ရာသီဥတုသိပ်အေးတဲ့ဒေသမှာလာလောက်ကိုင်းနိုင်တဲ့ reindeer သမင်မွေးမြေးသမားတွေအတွက်တော့ဥတုရာသီပြောင်းလဲမှုကအကြီးမားဆုံးစိန်ခေါ်ချက်လည်းဖြစ်ပါတယ်2030ခုနှစ်အရောက်မှာဆက်မှုဖွံ့ဖြိုးဆဲကာလကရှိခဲ့တဲ့ကမ္ဘာအပူချိန်နဲ့ 1.5 ဒီဂရီဆဲလ်ဆီယပ်ထက်ကျော်မသွားအောင်ထိန်းထားနိုင်ရေးနိုင်ငံဆောင်ကဖလုံအိမ်တွက်ငွေထုတ်လုပ်မှုတပ်ဝက်အထိလျှော့ချဖို့ကုလသမဂ္ဂကရည်မှန်းထားတာပါလက်ရှိကမ္ဘာအပူချိန်ကတော့ 1.1 ဒီဂရီကျော်ပြီးနေပါပြီဖလုံအိမ်တွက်ငွေထုတ်လုပ်မှုကျဆင်းရေးလုပ်ကိုင်နေပေမဲ့2030ခုနှစ်ကစပြီးတော့ကာဗွန်နိုင်အောက်ဆိုက်တွက်ငွေထုတ်လုပ်မှုက14ရာခိုင်နှုန်းအထိတိုးလာခဲ့တာလည်းဖြစ်ပါတယ်ကျွန်မနောင်လောပါ
VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA Facebook ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ်Tancom 6 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA အမေရိကန်တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုသတင်းဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍဆွေအနေနဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသာရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍတို့ကိုထုတ်လွှင့်ပေးပါမယ်။အခုပထမဆုံးအနေနဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါ။စီးကျိုယောဂနဲ့ပတ်သက်လို့လိုက်နာရမှာတွေရှောင်ကျင်ရမယ့်အစားအစာတွေအကြောင်းကိုဒေါက်တာတန့်စော်ကအခုလိုမေးမြန်းတင်ဆက်ထားတာနားဆင်ကြပါခင်ဗျာ။
ဘောလုံးတဲ့သူတွေအစီစားတာများတဲ့သူတွေသူရင်စီတဲ့များတဲ့သူတွေနဲ့မိသားစုဝင်တွေမှာစီဂျိုယောဂဖြစ်တဲ့ရာဇဝင်ရှိတဲ့သူတွေဟာအမျိုးအစားနှင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အမျိုးအစားနှင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒါတော့နံပါတ်1အရေးကြီးဆုံးကတော့ဘာလဲဆိုရှင်းပါဆရာတို့ပြောတဲ့အထဲမှာလည်းပါတယ်မိမိရောက်ရှိနေတဲ့ခန္ဓာကိုယ်၄ဂျိန်ကိုရှော့ချပြရတော့ short ချပေးရမယ်ဆိုတာအဓိကအပြင်ဇာတို့ BMI 25ထက်ကျော်တဲ့သူတွေပြောတာပါเนาะအဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဇာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့เนาะဆိုတော့ဒီလိုလူတွေမှာဇာတို့ကကိုယ်လေးချင်းကို short ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်စည်းကြိုဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဇာတို့သုတေသနရလက်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်လေးချင်းကို9ရာခိုင်နှုန်း short ချပေးဥပမာပေါင်200ရှိတဲ့လူက14ပေါင်လျှော့ရမယ်လို့ပြောတာပေါ့နော်14ပေါင်လောက်900ရာခိုင်နှုန်းလျှော့ချပေးမယ်ဆိုလို့ရှိရင်အမျိုးအစားနှစ်စည်းကြိုဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်နောက်တစ်ခုကတော့ဒီဆရာတို့ American Diabetes Association ပေါ့နော်အဲ့တော့ American နိုင်ငံစည်းကြိုအဖွဲ့ကြီးကနေလေ့လာချက်တွေအရဆိုရင်မိမိရဲ့ခန္ဓာကိုယ်လေးချိန်ကိုတဲ့10ရာခိုင်နှုန်းလျှော့ချပေးနိုင်ရင်တဲ့မျိုးစားနှစ်စည်းကြိုယောဂမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုတဲ့သုတေသနရလက်တွေလည်းရှိတယ်။ဒါကြောင့်မလို့ပြန်ချုပ်ပြီးပြောမယ်ဆိုရင်မိမိရဲ့လေခန္ဓာကိုယ်၄ချိန်ကိုကျန်းမာတဲ့ခန္ဓာကိုယ်၄ချိန်ပေါင်းထဲမှာထည့်သွင်းထားဖို့လိုတယ်။ဆရာတို့ BMI အနေနဲ့ပြောမယ်ဆိုရင်တော့ 18.5 နဲ့ 25 ကြားထဲမှာရှိအောင်နေထိုင်စားသောက်မယ်ဆိုလို့ရှိရင်ဆရာတို့မျိုးစားနှစ်စည်းကြိုဖြစ်ဖို့ကိုတော်တော်များများကာကွယ်နိုင်သွားမှာဖြစ်ပါတယ
်။ကိုယ်လက်လှုပ်ရှားမှုပြုလုပ်ခြင်းဟာလည်းစည်းကြိုယောဂကိုကြိုတင်ကာဝယ်တဲ့နေရာမှာထိရောက်မှုရှိတယ်လို့သိရပါတယ်။ဘလူကလတ်လုံရှားမှုမျိုးပြုလုပ်တင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလုံလုံရှားရှားနေထိုင်မှာဆိုတာဘာတွေလုံလုံရတယ်ပေါ့နော်။အဲ့တော့နံပါတ်1ကတော့ဒီကိုထိုင်နေတဲ့အချိန်ကိုလျှော့ရမယ်နော်။လူတွေတနေ့တာကာလမှာထိုင်တာနဲ့ရတာဆိုထိုင်တဲ့အချိန်ကပိုများတယ်။အဲ့တော့ထိုင်တာကိုလျှော့ချမယ်ဆိုရင်လုံရှားမှုကိုပိုပြီးတော့လုပ်ပြီးတင်တယ်။ပြီးလို့ရှိရင်တော့လမ်းလျှောက်တဲ့လေ့ကျင့်ခန်းမိသူမဆိုလုံနိုင်တဲ့တဦးတည်းလည်းလုံနိုင်တယ်။နောက်တစ်ခါဘယ်ပစ္စည်းကိရိယာမှမပါဝင်တဲ့လမ်းလျှောက်ခြင်းဟာအကောင်းဆုံးကိုလည်းလှုပ်ရှားနေစွဲပေါ့နော်အဲ့တော့ဘယ်လောက်လှုပ်ရမလဲဆိုရင်တနေ့မှာမိနစ်30တပတ်မှာ5ရက်ပေါ့နော်အဲ့တော့တနေ့မှာမိနစ်30နေ့စဉ်မလျှောက်နိုင်ရင်တော့တပတ်အတွင်းမှာမိနစ်150ပြည့်အောင်လမ်းခတ်သွက်သွက်လျှောက်ပြီးမယ်ဆိုရင်လည်းပဲဆရာတို့ကဒီစီးချိုထိတ်ချုပ်တဲ့နေရာမှာအကျိုးရှိတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ခုကတော့ဒီကျန်းမာရေးအားကစားအနေနဲ့နော်ယောဂနော်လုပ်တယ်ဒါကကြွက်သားတွေဟိုတန်မာအောင်လုပ်ရင်းနဲ့ဆရာတို့က sugarcontrol အတွက်ကောင်းစီတယ်တဲ့။ဒါတချို့တွေလေးမားတဲ့ကိစ္စတွေမှာလည်းပဲဒါကောင်းတယ်ဆိုတာမျိုးတွေးရှိထားတယ်။အဲ့တော့ဒီနည်းနဲ့လုပ်ရမယ်ပေါ့နော်။အဲ့တော့အာကစားတဲ့လုံတစ်ခုလုံနိုင်တဲ့လူတွေကလုံမယ်ပေါ့နော်။အာကစားလုံဖို့အခက်အခဲရှိတဲ့လူတွေကတော့လမ်းသာလျှောက်ပေးမယ်ဆိုလို့ရှိရင်မျိုးစားနှစ်စည်းကြိုဖြစ်ပွားမှုတွေကိုလျှော့ချပေးနိုင်တယ
်။အသီးအရွက်အသီးနှံစားသုံးပေးခြင်းကလည်းစည်းကြိုယောဂကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။
နော်အစားအသောက်မှာတော့ဆရာတို့ကဒီအဓိကချက်၃ချက်ပြောထားပါတယ်။နံပါတ်၁ကတော့အသီးအရွက်အသီးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများတန်းကျန်းမာရေးဒီအသိပညာပေးတဲ့အခါမှာအများတန်းပြောတာပေါ့နော်။အဲ့ဒီမှာမှဆရာတို့ကဒီစီးကျို့ထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့ချက်ကလေးတွေရှိပါတယ်။အဲ့ဒါတော့ခရမ်းကျင်သည်ပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ့်ငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပြီးလို့ရှိရင်ဆရာတို့ကစီးကျို့ဖြစ်ပွားမှုကိုလျှော့ချပေးနိုင်မယ်။နောက်တစ်ခုကတော့ဒီစံနေစံနဲ့လုတ်ထားတယ်ဆရာတို့ထမင်းပေါ့နော်နောက်တစ်ခါဂျုံနဲ့လုတ်တဲ့ပါမုတ်ပေါ့အဲ့ဒါတွေကတော့ whole grain လို့ခေါ်တာပေါ့ဟိုဂျုံချမ်းတို့နော်ဒီ ခွဲပါတယ်စံနေဆိုရင်စားပေးနိုင်တယ်ဆိုရင်လည်းစီချိုထိမ့်သိမ့်မှုကိုပိုကောင်းတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ချက်ကတော့ဒီအမြင်ပါတဲ့အစားတောက်တွေဒါကတော့ဆရာတို့ရှေ့မှာပြောသွားတဲ့အသီးရွက်မှာအဓိကပါတာပေါ့နော်အဲ့တော့အဲ့အရာတွေကိုစားသုံးပြီးပဲဆိုလို့ရှိရင်ねဆရာတို့ဦးလန်းချောင်းတွေကနေအချိုဓာတ်ဆုပ်လို့အချိုတို့အစီဓာတ်တို့ကိုဆုပ်ယူခြင်းကိုနည်းနည်းလေးတားဆီးပေးနိုင်တယ်နော်သူကျမ်းမာရေးကောင်းတဲ့အဲကိစ္စတွေကတခန်တာအစီနဲ့အချိုဆုပ်ယူမှုလျှော့ချပေးတဲ့ကိစ္စလေးလည်းသူမှာကောင်းကျိုးရှိပေါ့နော်ဒါကြောင့်မလို့ခြုံပြီးပြောမယ်ဆိုရင်အသီးရွက်အသီးနှံကိုဖိုးစားပေးပါလို့ဆရာတို့နံပါတ်3ချက်ပြောထားပါ
အစီတက်ကိုကောင်းတဲ့အစီနဲ့မကောင်းတဲ့အစီဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်တယ်လို့သိရပါတယ်။မကောင်းတဲ့အစီကိုရှောင်ကျင်ပြီးခန္ဓာကိုယ်အတွက်သင့်လျော်တဲ့ကောင်းတဲ့အစီတွေကိုရွေးချယ်စားသုံးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ်
။နံပါတ်4ကတော့ဗါလဲဆိုလို့ရှိရင်အစီတွေနော်လူတွေမှာအစီနေ့စဉ်လိုအပ်ချက်ရှိပါတယ်။ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီတက်လိုအပ်တယ်ပေါ့နော်။ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပေးဖို့လိုပါတယ်ပေါ့နော်။အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့။နော်အဲ့တော့အဲ့ထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငါးရတဲ့အစီတွေအဲ့တော့ကိုစားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်ပြေဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရယ်နောက်တစ်ခါနိုးနဲ့နိုးတဲ့ပစ္စည်းကရတဲ့အစီတွေပေါ့နော်ဥပမာမလိုင်လိုမျိုးတို့ဒိန်ခဲလိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်တို့ကြတော့ရှော့ချပြီးတော့စားသုံးပေးဖို့တို့အပ်တယ်เนาะအဲဒါကြောင့်အစီစားသုံးတဲ့အခါမှာလေကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီချိုယောဂါကိုအောက်ဝင်နိုင်မှာဖြစ်ပါတယ
်ကိုလေးချင်းရှော့ချတဲ့နေရာမှာကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်းနဲ့ကိုလေးချင်းရှော့ချနေကြတာကိုလည်းတွေ့မြင်နေရပါတယ်ကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်းဟာစီချိုထိန်းတဲ့နေရာမှာတော့တင့်တော်တဲ့နီလန်းတစ်ခုမဟုတ်ဘူးလို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ်
ကိုလေးချင်းရှော့ချမယ်ဆိုပြီးစားတဲ့အခါမှာကာဘိုဟိုက်ဒရိတ်ဓာတ်ကိုမပါအောင်စားသုံးတဲ့ကီတိုဒိုက်ရိုက်ဆိုပြီးတော့နော်တချို့တွေသုံးဆွဲနေတာရှိတယ်။အဲ့ဒါကိုလေးချိန်ချတဲ့ဘက်မှာတစ်ဖက်ကအကျိုးရှိပြီပဲတဲ့ဆရာတို့ဒီဘက်စီးချိုထိမ့်သိမ့်တဲ့ဘက်မှာရယ်နောက်တကုတ်ရေရှည်ကျန်းမာရေးကောင်းကျိုးအတွက်ဆိုရင်တော့သူတို့ကမသိတော့ဘူးဆိုပြီးတော့မှတ်ချက်ပြုထားတာတွေရှိတယ်။နော်ဒါကြောင့်မလို့ဒီကာဘိုဟိုက်ဒရိတ်ကိုလုံးဝမစားဘဲနဲ့အစီဓာတ်ကနေယူပြီးတော့ခန္ဓာကိုယ်လေးချိန်ရှော့ချတာရေရှည်အတွက်မကောင်းလို့ပြောချင်ပါတယ်။
အမျိုးအစားနှင့်စီချိုယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်လိုက်နာဆောင်ရွက်သင့်တဲ့နည်းလမ်းတွေအကြောင်းကိုတရင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဆက်လက်နားဆင်ကြည့်ရှုရမယ့်ပတ်စဉ်ကဏ္ဍကတော့ဥကျော်စံသာရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ် KNU ထိုင်းချုပ်နယ်မြေက 4K ကမြို့တင်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ရဲ့စစ်ရေးပဋိပက္ခဟာတဘောတူညီမှုကိုချိုးဖောက်ပြီးထင်ရလုပ်လို့တဲ့မြန်မာစစ်တပ်ရဲ့သဘောထားကိုပြသလိုက်တာဖြစ်တယ်လို့ PPSD ကငြိမ်းချမ်းရေးဦးဆောင်အဖွဲ့ပြောခွင့်ရခွန်မြင့်ထွန်းကပြောပါတယ်မြမနိုင်ငံရေးအပေါ်ဒီဖြစ်ရရဲ့အကျိုးသက်ရောက်မှုကဘယ်လိုရှိလာနိုင်ပါသလဲခွန်မြင့်ထွန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာနားဆင်ကြပါခင်ဗျာ
နော်ခင်ဗျာဒီနေ့ကျွန်တော်ခွန်မြင့်ထွန်းကိုဆက်လို့ရတဲ့အကြောင်းကတော့လေးကေကောမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအဖြစ်တကယ်တော့ဒီလေးကေကောဆိုတဲ့ဒေသဟာ2015မှာ KNU နဲ့တပ်မတော်ငင်းငယ်အလားလားကောင်းတဲ့အချိန်မှာဒုက္ခတွေကိုနေရာချထားပြီးဖို့ဆိုပြီးတော့သိတ်ကောင်းမွန်တဲ့ရွေချယ်နဲ့ဖွဲ့စည်းခဲ့တဲ့ဒေသလို့ကျွန်တော်သိရပါတယ်ဒီနေ့အဖြစ်ငင်းငယ်ပြရုပ်ဒေသတခုဆိုရင်လည်းမှားမယ်မဟုတ်ပါဘူးဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့ငင်းငယ်အလားလားဘလောက်ထိခိုက်သွားလဲဆိုတာကိုကျွန်တော်ကမေးချင်တာဖြစ်ပါတယ်ပထမဆုံးကတော့ကျွန်တော်စောစောကပြောခဲ့တဲ့လေးကီကောတီထောင်ရတဲ့ရွေချယ်ဟာငင်းငယ်ပြရုပ်လို့ဆိုပေမဲ့တချို့ကသုံးဆက်လာကြတာကျွန်တော်ကြားပါတယ်ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လူချင်းလို့အစကတည်းကဒီရွေချယ်ပါခဲ့တယ်ဆိုပြီးတော့လည်းပဲသုံးသပ်လာတာကြားပါတယ်အခုခါမှာအဲ့ဒါဘလောက်အချိန်မြင့်ရှိတဲ့သုံးသပ်ချက်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အခု PPSC မှာကျွန်တော်တို့ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာကတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကဥစားပေးပြီးတော့ကျွန်တော်သင်ပြပါမယ
်ဟုတ်က
ဲ့ကျွန်တော်တို့ဒီ 4K ကော်ဆိုတာမြို့ရဲ့အဝန်ဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငန်းရေးအရာငင်းငန်းရေးတံပိုးနေလည်းအမတန်ကြီးမားပါတယ်ကျွန်တော်နိုင်ငံရေးတံပိုးနေလည်းကဒါအမတန်ကြီးမားပါတယ်ဒီငင်းငန်းရေးရဲ့အသီးအပွင့်လို့ပြောရတဲ့မျိုးဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနီပွန်ဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမျိုးကိုတည်ထားတာပါ အဲ့ဒီထဲမှာကျွန်တော်တို့ကအပြန့်အလှန်ယုံကြည်မှုတွေအပြန့်အလှန်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတိဆောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ်။အခုနေ့ခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအင်အားစုတွေကိုပဲအဓိကအနိုင်ယူနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဒီမျိုးတွေကိုဒီလိုဝင်တယ်ဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အစစ်အစစ်ချုပ်ဆိုခဲ့တဲ့အပြစ်ခတ်ရတဲ့စာချုပ်တွေနဲ့ NCA ရဲ့စံတန်ဘိုးတွေကိုဟိုဖြတ်ရည်ရည်ဒီဖြစ်စဉ်ရည်ရည်ဒီဖြစ်စဉ်ပေါ့လေအဲ့ဒီ NCA စံတန်ဘိုးတွေအပြစ်ခတ်ရတဲ့စံတန်ဘိုးတွေငင်းငင်းရဲ့စံတန်ဘိုးတွေကိုငင်းချေကက်စီလိုက်တာပဲလို့ဒီလိုကျွန်တော်ပြောမှာဖြစ်ပါတယ်။တနည်းအားဖြင့်ပြောရင်ဒီကျွန်တော်တို့ NCA စာချုပ်ရဲ့အကောင့်တွေပေါ်မှုကိုချင်းချောက်လိုက်တာလေဒီသဘောရောက်တယ်လို့ပြောမှာဖြစ်ပါတယ
်။ကြည့်ရကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီငင်းငင်းရေးဒီရဲ့ကျဆူရတဲ့အစကတည်းကဒီဒေသမှာစစ်တပ်ကလူရင်ခြေကုပ်ယူဖို့ထိုးပေါက်ဖို့ဆိုတဲ့ရွေးချက်ပါခဲ့တဲ့ဆိုတာကောအစကဒီလူများတကယ်ရှိခဲ့မယ်ထင်ပါသလ
ားစစ်တပ်အနေနဲ့ကတော့အမြဲတမ်းခြေကုပ်ရယူရတော့အမြဲတမ်းဒါသူ့ရဲ့ viewer တရားနေတဲ့နေရာတိုင်းမှာတော့ဒါကျုပ်ပန်းဆောင်ရွက်တာပါပဲသို့တော်လည်းအဲ့ဒီကာလမှာရှိခဲ့တဲ့နောက်ခေါင်းဆောင်တွေရဲ့ယုံကြည်မှုတွေတတိကဝတ်တွေကိုတန်ဖိုးထားပြီးတော့အဲ့ကာလကအစိုးရကောင်းဆောင်တွေတမတော်ကောင်းဆောင်တွေပေါ်မှာဒါတံပိုးထားတဲ့ယုံကြည်မှုတွေရထားကိုဒီတိဆောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီ League of God မှာလောလောဆယ်ဖြစ်လာတဲ့ Immediate Cause ကတော့ League of God မှာရောက်ရှိနေတဲ့ဒါလွှတ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး Activist တွေကိုဝင်ဖန်တာကဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တမတော်နဲ့သာဒီနောက်အလိုညဉ့်ညဉ့်ရေးဆန္ဒသဘောထားတွေလူနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကိစ္စအလွယ်လကူဖြစ်ရှင်းလို့ရမယ်ကိစ္စလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းရင်းကဘာလို့ပြောလို့ပါလဲခင်ဗျာ
။အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိပါဒီနေ့ကင်းညူနဲ့ပေါ့နော်ဒီတမတော်နဲ့အကြာမှာတင်းမာမှုတွေကဟိုရှိခဲ့ပါတယ်ကြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးနေ့စဉ်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေကရှိခဲ့တယ်အတင်းမာမှုတွေကျွန်တော်ရှော့ချနိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်အခုဖြစ်တာကတော့ဒီနေ့တမန်ကင်းညီနဲ့စစ်ကောင်စီကြားတမတော်ကြားမှာတင်းမာပြီးခုပြောမဟုတ်တော့ဘူးကျွန်တော်တိုင်းပြည်နိုင်ငံရေးအခြေအနေ background ကဘာဖြစ်နေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတွေအလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်အဲ့ဒါကကျွန်တော်တို့နောက်ပံ background ဖြစ်ပါတယ
်ဒီအခုလောလောဆယ်ဖြစ်နေတဲ့၄ကကတမဟာ6လို့သိရပါတယ်ဆိုတော့အခု KNU တစ်ဖွဲ့လုံးဟာကနကွန်မြူနီပြောတဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြသဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကင်းယူနေနေကတော့ဒီ NCA အပါအဝင်ပြီးနေတဲ့ပြည်တော်အစိုးရအပြစ်ကတ်ရက်စဲကြီးစာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းထင်းထင်းတခြားလုံးမှာဆောင်ရွက်ခဲ့တယ်သို့တော်လည်းပဲသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့ကပင်ရဲ့အာဇာနည်နေ့မှာသူတို့ပေအောင်ထုတ်ပြန်ကြေညာတာရှိတယ်ဒီလိုစနေလမ်းကြောင်းဖွင့်လာတော့လည်းပဲပြည်သူလူထုရဲ့အသက်ဝင်ကြီးတယ်တော့ကာကွယ်ရမယ်ဆိုမှမဟုတ်ဘူးလေဆိုတော့တုတ်ပြက်တဲ့တပါတာတော့ရက်တည်နေတာဖြစ်ပါတယ်အခုချိန်ကမှတော့ပြည်သူလူထုရဲ့အသက်ဝင်ကြီးတယ်ကိုထိခိုက်လာတယ်နစ်လာလာတယ်ဒီဟာတွေရှိတဲ့ပုံမှာတော့ဂိမ်းကျော်လည်းဒီပုံမှာသူတို့ထုတ်ပြန်လာတဲ့သဘောထားတွေပုံမှာတော့ဟိုသူတို့ရက်တည်မှာပဲဖြစ်ပါတယ်ဒါတော့ဂိမ်းကြီးဘက်ကပြဿနာဒီဖြစ်တဲ့ပြဿနာကဂိမ်းကြီးဘက်ကစတာမဟုတ်ဘူးဒါစစ်ကောင်စီဘက်ကစတဲ့ပြဿနာဖြစ်ပါတယ
်အခုလေကေကောမှာဖြစ်တဲ့အထက်မှာ KNU Plus PDF တွေပုံရတက်ကြရလို့သိရပါတယ်ဆိုတော့ EAO တွေနဲ့ဒီ PDF တွေနဲ့လက်တွဲမှုခြေနေကဘယ်လောက်ထိခိုင်မြဲပါသလဲဒါ ad hoc လောလောဆယ်တိုက်ပွဲအတွက်ဒါစစ်မြေပြင်မှာလိုအပ်ချက်အတွက်ပူးပေါင်းရုံဆက်ဆက်လာဆိုတော့နိုင်ငံရေးအခြေခံအဖြစ်တသွေးတညီတဲ့ပူးပေါင်းနေရပြီလို့သုံးသပ်လို့ရမှာခင်ဗျာ
အခုနေခါမှာကျွန်တော်ဒီတိုင်းပြည်မှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆရာနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲလည်းပြည်တော်လက်ထူဆောက်ရေးဖြစ်ပါတယ်ဒါကတော့ကျွန်တော်တို့အားလုံးတော့သူတွေကြားမှာတူရဲ့အခြေခံပုံသဘောထားဖြစ်ပါတယ်။အဲ့တော့ဒီပုံသဘောထားရက်ဒီချက်ကတော့ဒီကျွန်တော်တို့ကတူညီမှုအပေါ်မှာအခြေခံပြီးတော့လဲဆောင်ရွက်နေကြတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ဆိုတော့သွားသွား KNU ကိစ္စကိုတော့ကျွန်တော်ပြောပြီးပြီ NCA မှာပါတဲ့ကြံတဲ့အဖွဲ့တွေလက်မှတ်ထူထားတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့သဘောထားကတော့တသွေးတသန်နဲ့တညီရဲဖြစ်သွားပြီလားသတိမဟုတ်တချို့အဲ့ဒီ NCAလက်မှတ်ထိုးတဲ့အဖွဲ့တွေကြားထဲမှာပဲတစ်ဖွဲ့နဲ့တစ်ဖွဲ့မညီညွတ်နိုင်တာတွေရှိနေသေးလားခင်ဗျာ
အတဖွဲ့ကျန်းစွမ်းဆောင်နိုင်မှုတွေကတော့သူ့ဒေသနဲ့သူသူ့အခြေအနေသူကတော့ခွာခြားချက်တွေရှိပေမဲ့လို့ဆရာနာရှင်တင်းကိုချုပ်ငင်းပြီးတော့ဖဲတဲ့ပြည်အောင်စုကိုတည်ဆောက်ရမယ်ဆိုတဲ့ဟာကတော့ဒါကျွန်တော်တို့အားလုံးပြည်ရဲ့ဘုံသဘောထားဖြစ်ပါတယ်ဒီ PDF ရဲ့ကြေညာချက်တွေမှာလည်းအဲ့ဒါတွေကိုရှင်းလင်းကြတာကိုခက်ပြန်ထုတ်ပြန်ခဲ့ပြီးဖြစ်ပါတ GPS အနေနဲ့ကတော့လက်ရှိနိုင်ငံကြီးကျက်တဲ့ကိုဖြစ်ရှင်းနိုင်ရေးကိုတော့ကျွန်တော်ဆွေးနွေးလက်နီးနာနဲ့တွားဖို့ကိုလည်းကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရွက်နေကြပဲ။သို့တော်လည်းပဲဒီ၄ကီကောကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာသောရက်ခတ်မှုကိုဖြစ်စေပါတယ်။ဒါကြောင့်လည်းဆိုတော့ဘလို့ပဲသဘောတူညီမှုတွေလောက်ထားပြီးဆိုသေးတာမို့အတမလို့ဘက်ကတော့အချိန်ကြီးချိုးဖောက်သွားမှာပဲ။ဒါပေမဲ့ message ကတော့အတိုင်းသားလက်နက်ကိုင်တော်လိုင်းဖွဲ့စည်းနေတားလိုက်တာဖြစ်ပါတယ
်။ဟုတ်ကဲ့ NCA လက်မှတ်ထူထားတဲ့တိုင်းသားအင်အားစုတွေဟာလှုပ်ဆောင်နိုင်တဲ့အတိုင်းအတာကတော့သူတွေသားနဲ့သူကွာမယ်လို့ဆိုခဲ့ပါတယ်။ဒါလှုပ်ဆောင်နိုင်တဲ့အတိုင်းအတာထက်ခံယူချက်နဲ့သဘောထားတော့တပြင်းညီလေးဖြစ်ပြီးဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ကွန်မြူနတီပြောတဲ့အထက်မှာဆိုတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးဟာတညီတညွတ်တဲ့တပေါင်းစု United Front သဘောမျိုးနဲ့ဖြစ်လာနိုင်မဲ့အလားအလာရှိပါသလားအခုကမှအထူးသဖြင့် NCA မှာလက်မှတ်ထိုးတဲ့အဖွဲ့တွေ plus PDF တွေက United Front တစ်ခုအနေနဲ့ဖြစ်လာနိုင်ပြီလို့ဆိုနိုင်ပါလားခင်ဗျာ
ဒီအကြီးအကျယ်ကတော့ဒါသူ့ရဲ့တိုးတက်ဖြစ်တော်လာတဲ့အခြေအနေပေါ်မှာတော့မူတည်မှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာကျွန်တော်တို့ရဲ့ PPSC ကိုစုဖွဲ့တာက NCA အကောင့်တွေဖော်မှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီ alliance ပေါ့နော်မဟာမိတ်အနေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီစီးရင်နိုင်ငံတပ်ပေါင်းစုနဲ့ဖွဲ့စည်းထားတာမဟုတ်ပါဘူးသို့တော်လည်းဒီနေ့တိုင်းပြည်မှာပေါ်ဖြစ်ထွန်းတဲ့အခြေအနေအနေထားတွေကကျွန်တော်တို့အကြမ်းစုဖွဲ့မှုကိုတော့ဘယ်လိုစုဖွဲ့ကြမလဲဆိုတာလည်းကျွန်တော်တို့ဒါကိုအလေးနဲ့ချွေးလေးနေကြတာဖြစ်ပါတယ
် NCA လက်မှတ်ထိုးတဲ့အဖွဲ့ရဲ့အပြင် NCA လက်မှတ်မထိုးတဲ့အဖွဲ့ရဲ့အထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့NCA လက်မှတ်ထိုးအဖွဲ့ရဲ့အကြဆက်ဆံရေးကရောဘယ်လိုရှိပါလဲခင်ဗျာအခုခါမှာဒီကိစ္စမှာစွန့်နှွေးညီနိုင်မှုတွေသဘောတူမှုတွေဥပပေါင်းဆောင်ရွက်မှုတွေများရှိနေပါဗလား
ကျွန်တော်တို့ကဒီအရာတွေကိုတော့ဒါအလွတ်သဘောရတော့ဒါစွန့်နှွေးညီနိုင်ဖို့အတွက်တိုင်းသားလက်နက်ကတော်လိုင်းအဖွဲ့ကြီးညီလက်နက်တရားဖြစ်ယူလဲ PDSC မှာတော့ဒါအလုပ်ဖွဲ့ကြီးဖွဲ့စည်းပြီးတော့တောင်းပေးထားပါတယ်လက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ဒါကတော့ဇုံတရားတော့အခြေယူရမယ်လို့ထင်ပါတယ်ဒါဖြစ်ယူတော့ကျွန်တော်ကြိုးပမ်းဆောင်ရွက်နေပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးညီကုန်းထုတ်ပြန်တာကတော့အခု 4K goal ကိုဝင်တိုက်လိုက်တဲ့ 4K goal မှာတိုက်ပွဲဖြစ်နေဆိုတာအပေါ်ရန်အဖြစ်သာမန်တိုက်ပွဲသာဆိုပေမဲ့မြန်မာနိုင်ငံရဲ့ညီညာရေးအလားအလာအတွက်ဘလောက်ထိရဲရဲခတ်သွားသလဲဆိုတာကိုအကြီးဆုံးလေးပြန်ပြောပြပါခင်ဗျာ
အကျွန်တော်တို့အတိုင်းပြည်အတွက်ကတော့ဒီ MTN ကိုညီညာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ထိခိုက်မှုကတော့ညီညာရေးအတွက်ကနိုင်ငံရေးအတွက်က MTN ထိခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့ဟိုအနေနဲ့ကတော့ဒီလိုင်းယူချင်းမုံရေးကိုပဲဥတည်ပြီးတော့ဗောနော်လှုပ်ချင်တာကိုပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ကြံတဲ့ဟာတွေထက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုဆိုရင်ကျွန်တော်တို့ဒါအပြစ်ကရဲ့စီးစာချုပ်တွေကိုဟိုအလေးနဲ့ထားပြီးတော့ထင်းထင်းပင်းဆောင်ရွက်တဲ့ KNU နဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုအစ်ကဖြစ်သွားတာဖြစ်ပါတယ်အဲထိုးနေတူပဲကျွန်တော်တို့ဒါဂျပန်ပါဝင်ဗောနော်ဘဝပြင်းညင်းရေးကူညီခြင်းနဲ့နိုင်ငံတကာတိုင်းဝိုင်းတွေအတွက်လည်းဒါစိတ်ပျက်စရာဖြစ်ပါတယ်။နောက်တစ်ချက်ကတော့ဒီလူခုတက်မတော်နဲ့စစ်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေအပေါ်မှာဘယ်လိုယုံကြည်ရမလဲ၊ဘယ်လိုသဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့ဒီအတွက်ကိုမင်းကုန်ထုတ်စရာဖြစ်တယ်လို့ဒီအပေါ်မှာယုံကြည်မှုကလည်းပဲဒါကြောက်တဲ့ဆက်ပျောက်သွားတာပေါ့
။အဲ့
ဒီသဘောထားတွေရှိပါတယ
်။အဲ
ကြောင့်မို့လို့ဒီနေ့ဒီတိုင်းပြည်ရဲ့ပြည်ပဒါဒီကိလေသာကိစ္စဟိုဖြည့်ရှင်းတဲ့ခါမှာလည်းပဲကျွန်တော်မြင်ရတော့ဒီစစ်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပုံမှာလေးလက်နဲ့ပြန်တုံးတက်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဟောဆို KNU ကတော့သူတို့ဒီသဘောထားကြီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့လို့စစ်ရေးရကျူးကျော်မှုတော့သူတို့ကောင်းကောင်းခံမဲ့သဘောကမရှိဘူး။ပြီးရင်လည်းပဲခုနကကျွန်တော်နိုင်ငံရေးဘက်ကောင်ကတော့ဆရာနာရှင်စနစ်ကိုပြင်းပြထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြန်ထားဆန့်ကျင်နေကြတဲ့ကာလဖြစ်ပါတယ်။
ကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်ပဲဖြစ်ပါတယ်အခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုတင်ဆက်ပေးပါမယ်ကမ္ဘာဖလားဘောလုံးပွဲကိုနှစ်နှစ်တကြိမ်ကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်ရဲ့အလားအလာကိုဗစ် -19 ကူးစက်မှုကြောင့်အားကစားပွဲတွေအပေါ်ရိုက်ခတ်မှုတွေစတဲ့အချက်တွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကအခုလိုစူးစီးတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
ဒီလိုကမ္ဘာမလုံးဖွဲ့တဲ့ဥက္ကဋ္ဌဂျီအန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အတွက်တောက်ခံမှုအများစုရထားပြီဖြစ်တယ်လို့ပြောလိုက်ပါတယ
် if I was going to a vote tomorrow
ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အတွက်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကခေါင်းဆောင်တွေနဲ့ကမ္ဘာလုံးဆိုင်ရာညီလာခံကိုကျင်းပခဲ့ပြီးတဲ့နောက်ဖီဖာဥက္ကဋ္ဌအင်ဖန်တီနိုကတကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနက်ဖြန်သားမဲပေးဆုံးဖြတ်ရမယ်ဆိုရင် အများစုကနည်းနည်းတစ်ကြိမ်ကျင်းပဖို့ကိစ္စကိုထောက်ခံကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်အဲ့လိုလုံးလိုက်ချင်းအဖြစ် FIFA အတွက်လည်းဝင်ငွေ 4.4 ဘီလီယံလောက်ထပ်တိုးလာမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာအချိန်နဲ့မှာပဲကမ္ဘာနေရာအတော်များများမှာ COVID-19 ကူးစက်မှုတွေကြောပြန်မြင့်တက်လာနေပြီးတော့အားကစားသမားတွေကြားမှာလဲ virus ကူးစက်မှုတွေတိုးလာနေပါတယ်အဲ့လို virus ကူးစက်မှုတွေတိုးလာနေတဲ့အတွက်ဥရောပနိုင်ငံတွေမှာဆိုရင်ဘောလုံးပွဲတွေကိုရွှေ့ဆိုင်းရတာတွေပြည်သက်တွေမပါပဲကစားရတွေလည်းဖြစ်လာနေပါတယ်ဆိုရင်နိုင်ငံမှာတော့ Real Madrid အသင်းက Modric နဲ့ Marcelo တို့ virus ကူးစက်ခံပြီးတဲ့နောက်နောက်ထပ် Gareth Bale, Marco Asensio, Andre Lunin, Rodrigo စတဲ့ကစားသမား၄ယောက်နဲ့လက်ထောက်နီးပြ Davide Ancelotti တို့ပြီးခဲ့တဲ့ဘက်မှာကူးစက်ခံခဲ့ရပါတယ်။ဒါပြင် Valencia အသင်းကလည်းနီးပြတဲ့ကစားသမား၂ယောက် virus ကူးစက်ခံထားရတယ်လို့ညင်ညာလိုက်ပါတယ်။ England ဘက်မှာတော့ virus ကူးစက်မှုတွေကြောင့် Man U ဘက်ပါဝင်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ကဒီပွဲစဉ်၆ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။Chelsea team မှာဆိုရင်လည်းတိုက်စစ်မှုလူကကူဝါနာနဲ့ Hudson Odoi တို့အပါအဝင်ကစားသမား9ယောက် virus ကူးစက်ခံထားပါတယ်။ကစားသမားတွေတော်တော်များများမကစားနိုင်တဲ့အတွက်ပြီးခဲ့တဲ့ Wolf နဲ့ပွဲကိုရွှေ့ဆိုင်းမှု Chelsea ဘက်ကတောင်းဆိုခဲ့ပေမဲ့ Premier League ကတော့စီးပွားရေးနဲ့မကိုက်ညီတဲ့အတွက်မရွှေ့ဆိုင်းခဲ့ပါဘူး။ Premier League အသင်းတွေအနေနဲ့ပွဲတွေကိုရွှေ့ဆိုင်းဖို့ဆိုရင်အသင်းမှာကစားမဲ့သူ14ယောက်ထက်နည်းမှပွဲကိုရွှေ့ဆိုင်းနိုင်တယ်ဆိုပြီးတော့သတ်မှတ်ပြဋ္ဌာန်းထားပါတယ်။ကူးစက်မှုတွေရှိနေတဲ့ကြားကပွဲတွေကိုမရွှေ့ဆိုင်ပဲဆက်ကစားခိုင်းတဲ့အတွက်ကစားသမားတွေကကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းအသင်းတွေနဲ့နှီးပြတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Premier League မှာကစားသမားတွေပါဝင် virus ကူးစက်ခံသည့်စုစုပေါင်း90ရှိခဲ့ပါတယ်။ Premier League မှာကာကွယ်ဆေးအပြည့်ထိုးထားတဲ့သူက89ရာခိုင်နှုန်းပဲရှိပြီးတော့အခုချိန်ထိကာကွယ်ဆေးမထိုးထားတဲ့သူ16ရာခိုင်နှုန်းထိရှိနေသေးတယ်လို့လည်းဆိုပါတယ်။ဒါမဲ့လည်းအခုလို Christmas နဲ့နှစ်သက်ကူကာလမှာပွဲတွေကလည်းတောက်လျှောက်ဆက်နေပြီးတော့ Premier League ဘက်ကတော့ဒီကာလအတွင်းမှာပွဲတွေကိုဆက်ကစားဖို့သဘောတူလိုက်ပါတယ်။ Liverpool ဥက္ကဋ္ဌ Alexander Safran နဲ့ Dortmund အသင်းက England ကိုလည်းကစားသမား Jude Bellingham တို့ကတော့ဘောလုံးသမားတွေအနေနဲ့ COVID ကာကွယ်ဆေးထိုးကြဖို့ကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ။ Virus ကူးစက်မှုတွေကဘောလုံးသမားတွေနဲ့ဘောလုံးအသင်းတွေဘက်မှာဖြစ်နေသလိုတဲရစ်ဂိုင်ဘော်ဒီဘက်မှာလည်းကူးစက်မှုတွေရှိနေပြီးတော့အခုနောက်ဆုံးမှာတော့စပိန်ကနံပါတ်ကြီးနဒေါလ်လဲ virus ကူးစက်ခံထားပါတယ်နဒေါလ်ဟာပြီးခဲ့တဲ့ဘက်က RS ဆော်ဘာများပြည်တော်စု UAE နိုင်ငံမှာကျင်းပတဲ့မူဘာဒါလာတဲနစ်ဂိုင်ဘော်ကိုပြိုင်ပြီးတဲ့နောက်ဆိုရင်နိုင်ငံပြန်ရောက်တဲ့အချိန်မှာ virus ပိုးကူးစက်ခံထားရတာကိုသံသတ်တွေ့ရှိခဲ့တာဖြစ်တဲ့ဆိုပြီးတော့ Twitter ကနေကြေညာပါတယ် virus ကူးစက်မှုကြောင့်သူနဲ့ထိတွေ့ထားတဲ့သူအကုန်လုံးကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့ဒါပဲပြိုင်ပွဲတွေနဲ့ပတ်သက်ပြီးဝင်ပြိုင်ပြစ်မပြိုင်ပြစ်ဆိုတာတွေကိုလည်းအတိပေးသွားမယ်လို့ပြောပါတယ်။နဒေါလ်ဟာဒဏ်ရာကြောင့်ဩဂတ်စ်လကစပြီးတော့တင်းနစ်မကစားနိုင်ပဲအဘူဒါဘီပွဲမှာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပြီးဒါပေမဲ့ Australian Open Tennis ပြိုင်ပွဲမှာဝင်ပြိုင်နိုင်မှုအတွက်အဆောက်အုံလုပ်သွားမယ်ဆိုပြီးတော့အစိုးရကတော့ပြောထားပါတယ်။ Australian Open Tennis ပြိုင်ပွဲကတော့ January 16ရက်နေ့မှာစတင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ပြိုင်ပွဲဝင်မှုတော့မိနိုင်တယ်လို့ယူဆပါတယ်။ကဲဘယ်တော့မှရှိသူတွေနဲ့တန်နစ်ပရိသတ်တွေကတော့နဒါရောဖက်ဒရာရောဂျိုကိုဗစ်ရောသုံးယောက်စလုံးကိုဒီပြိုင်ပွဲမှာဝင်ပြိုင်နိုင်ဖို့မျှော်လင့်နေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုသာသုံးယောက်စလုံးဝင်နိုင်ခဲ့မယ်ဆိုရင်ဒီပွဲဟာသူတို့သုံးယောက်စလုံး Grand Slam ကိုအကြိမ်၃၀စီနိုင်ရပြီးပထမဆုံးအကြိမ်ပြိုင်ကြတဲ့ပွဲဖြစ်လာမှာပါ။ဒါကြောင့်ပွဲစီစဉ်သူတွေရောပရိသတ်တွေကတော်တော်လေးကိုမျှော်လင့်နေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းသူတို့၃ယောက်ထဲမှာဘသူက Grand Slam ကိုအများဆုံးအနိုင်ရတဲ့သူအဖြစ်စံချိန်တင်မလဲဆိုတာကလည်း Dennis Prize တွေနဲ့ Dennis Locker တခုလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နဒေါလ်ပြောတာကတော့
I mean I am outside of the competition for the last 5-6 months.
ကျွန်တော်ပြိုင်ပွဲတွေဝင်မကစားနိုင်တာ9လ6လရှိသွားပါပြီ။ဒါပေမဲ့ Grand Slam ကိုဘသူအများဆုံးပိုဆွဲမလဲဆိုတာနဲ့ပတ်သက်ပြီးပြောနေကြတာကိုကျွန်တော်နားလည်ပါတယ်။သူတို့ပြင်ဂျိုကိုဗစ်ကအပတ်တိုင်းလိုလူကစားပြနေပြီးကျွန်တော်နဲ့ဖက်ဒရာကတော့ဒဏ်ရာကြောင့်အချိန်တော်ကြာနားနေရတာပါကျွန်တော်တို့အားလုံးကအခုအချိန်မှာအချိန်20စီနဲ့တူနေကြပြီမဲ့ဂျိုကိုဗစ်ကတော့နိုင်ဖို့ကျွန်တော်တို့တဲ့အခွင့်အရေးပိုရှိတယ်လို့ထင်ပါတယ်ရှေ့လာမယ့်လတွေမှာဘာဖြစ်မလဲကြည့်ကြတာပေါ့
သူတို့၃ယောက်မှာဘယ်သူက Grand Slam ကိုအများဆုံးရမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ကစားရအခက်ဆုံးကစားသမားကဘာလို့လဲဆိုတာနဲ့ပတ်သက်ပြီး Britain က Andy Murray ပြောတာကတော့
I mean, it depends a little bit on the surface. You know, I played Novak a bunch of times in Australia, and you know.
ဒါဘလို့ကွင်းမျက်နှာပြင်လဲဆိုတာပေါ်မှာမူတည်ပါတယ်ကျွန်တော်နိုဘက်ဂျိုကိုဗစ်နဲ့တော်တော်ကစားခဲ့ဘူးပြီးသူကဘယ်မှမဆိုကစားတာခက်ပါတယ်ဒါပေမဲ့အော်စတြေးလျဥပမာတော့သူကတကယ်ကိုမယုံနိုင်လောက်အောင်ကစားတာခက်တာပါသူကအဲ့ဒီကွင်းမှာကစားတာအရန်ကြိုက်ပါတယ်ဝင်ဘယ်တန်ရဲ့မျက်ခင်းပေါ်မှာလဲသူနဲ့အတော်လေးတွေ့ခဲ့ဘူးပါတယ်ဒါပေမဲ့အဲ့ဒီမှာဖက်ဒရယ်နဲ့ကြတော့ ေါ်မှာတော့ဖက်ဒရယ်ကကစားရတာပိုခက်ပါလေ။နောက်မြေဈေးကွင်းပေါ်မှာတော့နဒါးအကောင်ဆုံးကစားရခက်ဆုံးဆိုတာရှင်းပါလေ။ဘာအောင်မမေးခွန်းထုတ်စရာမလိုပါဘူး။ဒါပေမဲ့တမန်သလင်းကွင်းမှာကြပြန်တော့တမျိုးဖြစ်ပြီးတော့မတူတော့ပြန်ပါဘူး။ကစားရတာလွယ်တယ်လို့ပြောတာတော့မဟုတ်ပါဘူး။အဲ့တော့ကွင်းပေါ်မှာပဲမူတည်ပါလေ။ပြီးတော့သူတို့ရဲ့အချိန်နဲ့လဲစိုင်းနေလို့ထင်ပါလေ။ဂျိုကိုဗစ်ရဲ့အကောင်ဆုံးအချိန်မှာသူနဲ့တမန်သလင်းကွင်းမှာကစားရတာအတော်ခက်ပါလေ။နဒါးကိုမြေဈေးကွင်းအထူးသဖြင့်ပြင်သစ်အိုပန်မှာနိုင်ဖို့ဆိုတာကတော့အားကစားပွဲတွေထဲမှာအခက်ဆုံးတွေကတစ်ခုဖြစ်ပြီးဝင်းဘယ်တန်လိုမျက်ပေါ်မှာရိုက်တဲ့ပွဲတွေမှာတော့ဖက်ဒရာရဲ့အောင်မြင်မှုတွေကတကယ်အံ့ဩစရာပါဆိုတော့ကွင်းပေါ်မှာပဲမူတည်ပါတယ
်၃ယောက်စလုံးကအသက်အရွယ်ရလာနေတာကြောင့်ထပ်ပြီးရနိုင်ပါမလားဆိုတာကလည်းမိန်ကွန်းထုတ်စရာဖြစ်နေပါတယ်ဂရန်ဒ်စလမ်ကိုဘယ်သူအများဆုံးစံချိန်တင်မလဲဆိုတာကိုစိတ်ဝင်စားနေကြသလိုเทนนิสသမိုင်းမှာဘသူကအကောင်းဆုံးဆိုတာကလည်းအငင်းပွားစရာဖြစ်နေပါတယ်ပရိသတ်တွေကြားမှာလဲတချို့ကဖက်ဒရယ်တချို့ကနဒါတချို့ကဂျိုကိုဗစ်ဆိုပြီးတော့ကိုယ်အကျိုက်နဲ့ကိုဖြစ်နေတဲ့အတွက်ဘသူအကောင်းဆုံးဆိုတာကတော့နောက်ဆုံးမှာအောင်မြင်မှုစံချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ
် VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်line 32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးနိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုကိုစော်မိုးကျော်ကပြောပြပါလိမ့်မယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်လုံခင်ကျေးရွာမှာရှိတဲ့အမြင့်ပေတရားကျော်လောက်ရှိတဲ့မြေစာပေါ်တစ်ခုဒီဇင်ဘာလ22ရက်နေ့မနေ့စောပိုင်းကပြိုကျခဲ့တဲ့အတွက်ရင်စေးကြောက်ရှာဖွေနေသူဒါဇင်နဲ့ချီပျောက်ဆုံးနေပါတယ်ဗုဒ္ဓနေ့မနေ့၄နာရီလောက်ကအနီးနားရေကန်ထဲကိုမြေစာပေါ်ပြိုကျရာကတေဆုံးသူအလောင်းတစ်လောင်းကိုရှာဖွေတရှိရထားပြီးအများအပြားပျောက်ဆုံးနေပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းအခက်အခဲတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်တန်အမတ်ကြီးကအော်ဖစ်ကပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့နှစ်သက်ကူဆွမွန်စ်ကောင်းစကားအဖြစ်ပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကြီးအတွင်းဝင်ဟာနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ရောက်ရှိနေပြီးတော့ပထမနေ့ပါပဲမြန်မာနိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးတန်းတန်းလှူဒန်းလိုက်တဲ့အကြောင်းကိုအိန္ဒိယတန်ယုံကဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါတယ်အိန္ဒိယမြန်မာနယ်စပ်ပြည်သူများအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ရေးအတွက်အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတန်းတန်းကိုမြန်မာနိုင်ငံချက်ချင်းဤအသင်းထံမှပေးအပ်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုအကူအညီအကောက်ပံ့တွေပေးနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇူဘဲအယ်တာရက်တို့ဖြစ်ကြပါဗျ။ဒီမနေ့ BOA အစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့ပါဗျ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြကြပါစေ။ BOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.